အိန္ဒိယနိုင်ငံကကြော်ကြားတဲ့နေရူးဂန္ဒီမျိုးဆက်တွေထက်ကကွယ်လွန်သူဝန်ကြီးချုပ်ဟောင်းအိန္ဒိယဂန္ဒီရဲ့မိဖြစ်သူပရိယန်ကာဂန္ဒီဘာဒရာဟာနိုင်ငံရေးအရာရေးပါတဲ့ Uttar Pradesh ပြည်နယ်ထဲမှာသူတို့ကွန်ဂရက်စ်ပါတီအတွက်မဲဆွယ်ဖို့ဂင်းကာမြစ်ကြောင်းအတိုင်း၃ရက်ကြာထူးထူးခြားခြားတင်ပေါ်နဲ့တွားရောက်မဲဆွယ်မဲ့ခီးစဉ်ကိုတနင်္လာနေ့မှာစတင်လိုက်ပါပြီ။ဒါပေမဲ့2014မှာသူတို့ရဲ့ကွန်ဂရက်ပါတီကိုအပြတ်အသတ်အနိုင်ရခဲ့တဲ့လက်ရှိအာဏာရ BJP ပါတီကဝန်ကြီးချုပ်နရင်ဒရာမိုဒီကိုအနိုင်ရဖို့သူဘလောက်လှုပ်ပေးနိုင်မလဲလို့မေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ New Delhi ကနေ Angela Pasri Cha ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
ကွန်ဂရက်စ်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီရဲ့အမဖြစ်သူအသက်48နှစ်အရွယ်ပရိယန်ကာဂန္ဒီဘာဒရာဟာပြီးခဲ့တဲ့နှစ်လကမှနိုင်ငံရေးလောကထဲကိုတည်ဝင်ဝင်ရောက်လာသူဖြစ်ပါတယ်။အိန္ဒိယနိုင်ငံလွတ်လပ်ရေးရပြီးချိန်ကစလို့နှစ်ပေါင်း50နီးပါးနိုင်ငံကိုအုပ်ချုပ်လာတဲ့သူတို့ပါတီဟာ2014ကမှလွတ်တော်မှာအမှတ်နေရာ943နေရာတွေက44နေရာပဲရပြီးအပြတ်ရှုံးခဲ့တာကြောင့်ရှိလာတဲ့မှာကျင်းပါတော့မယ်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အပြင်းထန်ကြိုးစားလာတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအနာရ BJP ပါတီရဲ့အမာခံပြည်နယ်၃ခုမှာမကြသေးခင်ကကွန်ဂရက်စ်ပါတီအောင်မြင်မှုတွေရခဲ့တာကြောင့်အားတက်နေကြတာဖြစ်ပါတယ်။ကွန်ဂရက်စ်ပါတီရဲ့အရှိ Uttar Pradesh ပြည်နယ်ဆိုင်ရာအထွေထွေအတွင်းမှုဖြစ်ခန့်အပ်တာခံခဲ့တဲ့ Vadra ကလည်းသူကိုယ်တိုင်ပါဝင်ရှင်ပြိုင်မှာမဟုတ်ပေမဲ့သူတို့ပါတီအတွက်မဲရီပြန်ရလာအောင်သူလှုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါတယ်။အိန္ဒိယနိုင်ငံမှာ18နှစ်ကြာခေါင်းဆောင်ခဲ့တဲ့အဖွားဖြစ်သူအင်ဒရာဂန္ဒီလိုပဲလူလူကိုဆွဲဆောင်နှိုင်ဆွမ်းရှိတဲ့ဘာဒရာဟာအခုတော့ဝန်ကြီးချုပ်မိုဒီရဲ့အမာခံနယ်မြေမှာသူ့ပါတီအတွက်မဲဆွယ်မှုကိုစတင်နေတာဖြစ်ပါတယ်။ Uttar Pradesh ပြည်နယ်ထဲမှာဂင်းကာမြစ်ကြောင်းအတိုင်းတင်းမောနယ်မိုင်90နီးပါးတွားရောက်မဲ့သူ့ခီးစဉ်ဟာလွတ်တော်ကိုယ်စားလှယ်ဖြစ်နဲ့မိုဒီအရွေးကောက်ခံခဲ့ရတဲ့ဘာယာနတီမှာအဆုံးသတ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူဟာမိုဒီရဲ့ဂူဂျာရတ်ပြည်နယ်မှာလူလူစုဝေးပွဲလုပ်ခဲ့တာပါ။ Uttar Pradesh ပြည်နယ်ဟာလွတ်တော်အမှတ်80ကျော်ရွေးကောက်တင်မြှောက်ရမယ့်ပြည်နယ်ဖြစ်တဲ့အတွက်နိုင်ငံရေးအရတိတ်ကိုအရေးပါတဲ့ပြည်နယ်ဖြစ်ပြီးသူ့မိခင်ဆိုနီယာဂန္ဒီရောသူ့ကိုရာဟုလ်ဂန္ဒီတို့နှစ်ယောက်စလုံးဝင်ပြီးအရေးခံခဲ့တဲ့ပြည်နယ်ဖြစ်ပါတယ်။အရင်ကကွန်ဂရက်စ်ပါတီကြီးစိုးခဲ့တဲ့ဒီပြည်နယ်ဟာ2014ရွေးကောက်ပွဲမှာ BJP ပါတီလက်ထက်ရောက်သွားတာဖြစ်ပါတယ်။ဘာဒရာဟာတင်မောရန်နာရနေရာတွေမှာဟောပြောပွဲတွေလုပ်ဖို့အတွက်စီစဉ်ထားတယ်လို့လက်ရှိအစိုးရလက်ထက်အလုတ်ကင်နဲ့နေတဲ့လူငယ်တွေအတွက်အလုတ်ကင်ခွင့်လန်းတွေရအောင်လုပ်ပေးဖို့မဲဆွယ်မယ်အပြင်ဆင်းရဲသားတွေရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးဟောပြောဖို့လည်းရှိပါတယ်။ Congress Party ကမဲဆွယ်ဖို့အတွက်ဘာဒရာကိုတုံးလာတာဟာမိုဒီအတွက်တကယ့်စိန်ခေါ်မှုတရားလို့မြင်သူကတော့နိုင်ငံရေးတုံးတက်သူနီလန်ချန်မုခ်ဟိုပရာဟိတ်ပ
ါ This yearthe certain amount of inherent
you have been go stress how much did you are you are cha law sia ye tui de sia so da tu ko dai pat ta ga de lo tu ye phwa lo be tu ha yat ti che khai ma de khong saw mu tui pa la de lo da ha modi ma shi de lo myo wa
da go a yin ywe kaw pwe de ma tu ko ne tu mi khen twet tu me shwe rong ga pat ta ga la phit de me pe du re ga tu ko tu ro the po bi tabo cha ga de lo a mya ga tong tat cha ba de india nai ngam ma tadin nga pat cha pyu lo me ywe kaw pwe re go april 7 ni ma sa tin daw ma phit ba de ma cha de kin ga india ne pakistan lo cha pati phak ka re twet khai ma de khong saw mu pe nai du phit ne tu ko tu gung yu ni de mo ri go a nan ya pu twet congress party ha a pyan than chou ban ni da phit ba de nai ngam yi tong tat tu a joy post ga ro priyanka vadra chaung a pyaung le ri taip phit ma la nai ma bu lo so ba de
I mean, you know, Priyanka always grabs the headline.
Priyanka got
ငေါ့ဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒီဘိုင်းဒ င်းဆောင်ပြီးကာလကြာရှည်စွာအိန္ဒိယမှာကြီးစိုးနေရကနေဆက်သမမြောက်ရာဟုလက်ထက်မှာတော့လက်ဖက်ရည်ရောင်းတဲ့တာမန်နိုင်ငံသားတယောက်ဖြစ်တဲ့မိုးရီကိုရှုံးနေကြရတာဖြစ်ပါတယ်။ဒါပေမဲ့အခုဘာဒရာကတော့ကွန်ဂရက်ပါတီမှာထူးခြားတဲ့သူတယောက်ဖြစ်နေတဲ့အတွက်သူတို့ပါတီအတွက်ဘယ်လောက်ဆန်းဆောင်နိုင်မလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။